သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ICJ ရောက်မြန်မာကိုယ်စားလှယ်တွေကိုမပတ်တာအမိပြောင်းအဖွဲ့တွေကလာမယ့်ဇန်နဝါရီ28ရက်နေ့မှာရန်ကုန်မန္တလေးအပြင်တခြားမြို့ကြီးတွေမှာထောက်ခံပွဲလုပ်မယ်ဆိုတဲ့သတင်းတွေကြောင့်ပြည်တွင်းမှာနေထိုင်နေတဲ့အစ္စလာမ်တွေအပြင်ဗုဒ္ဓဘာသာလူမျိုးတွေပါစွန့်နေကြပါတယ်။အာဏာသိမ်း9နှစ်အတွင်းလျှက်စစ်မီးအချိန်မှန်မလားလို့ပူပန်နေရတဲ့အပြင်ပုံစင်းတို့အကြက်အတင်းနဲ့စာဝတ်နေရေးအတွက်ပါခက်ခက်ခဲခဲရုန်းကန်နေရတဲ့ပြည်သူတွေအတွက်လာမယ့်28ရက်နေ့မှာရန်ကုန်မြို့တော်ခမ်းမရှိမှာရိုဟင်ဂျာမုန်တီရေဟော့ပြောပွဲလုပ်မယ်ဆိုတဲ့သတင်းဟာမြို့ကန်ပြည်သူတွေအကြားမှာနောက်ထပ်စိုးရိမ်ထိန်းလန့်မှုလှိုင်းတစ်ခုကိုဖန်တီးလိုက်တာနဲ့အတူတူပါပဲမပါတာအဖွဲ့တွေရိုဟင်ဂျာမုန်တီရေဟော့ပြောပွဲလုပ်မယ်လို့ကြားတာနဲ့တင်အသက်ရှူကြက်တယ်လို့အသက်56နှစ်အရွယ်အမျိုးသမီးတဦးက SBS Burmese Radio ကိုပြောပါတယ်
အခုသတင်းကြားရတဲ့အောင်ရေးလေးတောင်တုံနေပြီလို့ဟလာအခုအရင်တော့2019ကတော့မှဟလာအဲ့လိုလေးဖြစ်တာမှရက်ကွက်ထဲမှာကိုယ်တွေကလာအိမ်က56အိမ်လောက်ပဲရှိတာအဲ့တော့တချို့ကစာတက်ပြီးတော့မှဟလာအသိဉာဏ်မရှိတဲ့လူတွေကအာဘာလုပ်မယ်ညာလုပ်မယ်ဟလာဘယ်လိုလုပ်ပြမှာဒီအိမ်ရှိရောက်မှာအဲ့လိုတွေပြောပြောပြီးတော့မှသွားကြတယ်အဲ့တော့လူတွေကအခုဆိုပြီးပို့တော်ဆိုးနေတာဗောနိုင်ငံရေးအခြေအနေကမကောင်းဒီကြားတဲ့ဒီဥစ္စာတခါထပ်ဖြစ်အောင်မယ်ဆိုတော့ဘယ်လိုနေရမှန်းတော့မသိတော့ကိုယ်လည်းဗမာကလားအစ်စ်တွေမဟုတ်ဘူးဟုတ်လားရှမ်းနေနဲ့ဗမာတွေနဲ့ညာအဲ့လိုမွေးထားကြတဲ့ဟာတွေပဲကိုယ့်ဘက်ဒီဘာသာကတော့အစ္စလာမ်ပေါ့အဲ့လိုမျိုးတွေ
မပါတာမျိုးစာဥပဒေကာကွယ်စောက်ရှောက်ရေးအဖွဲ့အမိဟောင်းကနေလက်ရှိအမျိုးသားရေးအင်အားစုနမည်တင်နဲ့ပြန်လည်လှုပ်ရှားလာသူတွေအပေါ်ပြည်သူတွေကလုံခြုံရေးအရာအကြီးအကျယ်စွေနေကြပါတယ်လက်ရှိမှာရိုဟင်ဂျာလူမျိုးသုံးတက်ဖြတ်မှုဆွဆွဲချက်တွေနဲ့ပတ်သက်ပြီးနယ်သာလန်နိုင်ငံတဟိတ်မြို့မှာရှိတဲ့အပြည်ပြည်ဆိုင်ရာတရားမျှတမှုခုံရုံး ICJ မှာဇန်နဝါရီ12ရက်နေ့ကစပြီးကျန်းမာပွဲတွေပြုလုပ်နေတာလည်းဖြစ်ပါတယ်။ဒီကျန်းမာပွဲကိုမြန်မာစစ်တပ်ကိုစားစစ်တပ်အရာရှိဟောင်းဦးကိုကိုလိုင်းနဲ့အဖွဲ့ကတက်ရောက်ရင်းဆိုင်နေရတာလည်းဖြစ်ပါတယ်။ဦးကိုကိုလိုင်းဟာအရင်ကတည်းကစစ်တပ်ရဲ့နိုင်ငံတကာရေးရာပြောရေးဆိုခွင့်ရှိသူတစ်ဖွဲ့ရပ်တည်ခဲ့သူလည်းဖြစ်ပါတယ်။ICJ ကနေသူပြန်လာနေချိန်ရန်ကုန်မြို့မှာလူစုလူဝေးပြုလုပ်ပြီးထောက်ခံပွဲပြုလုပ်ဖို့ပြင်ဆင်တာဟာပြည်တွင်းမှာစစ်တပ်အပေါ်ထောက်ခံမှုရှိတယ်ဆိုတဲ့ပုံရိပ်ကိုကဘာကိုပြသလိုတဲ့မဟာဗျူဟာမြောက်လို့ရတဲ့ရဖြစ်တယ်လို့နိုင်ငံရေးလာသုံးသက်သူတွေကပြောပါတယ်ဒီစုဝေးပွဲဟာနိုင်ငံတကာတရားရုံးရဲ့ဖိအားကိုအမျိုးသားရေးစိတ်ဓာတ်နဲ့ခုခံဖို့ကြိုးပမ်းနေတာဖြစ်ပြီးပြည်သူတွေကိုယ်တိုင်ကနိုင်ငံတကာစွန့်ဖက်မှုကိုမလက်မခံပါဘူးဆိုတဲ့ဇက်ညွန်းကိုဖန်တီးနေတာလည်းဖြစ်ပါတယ်ဒီလိုလှောက်ရှားမှုတွေဟာပြည်သူတွေအနေကျန့်အောင်လှုပ်ဆောင်နေတာသာဖြစ်တယ်လို့ရန်ကုန်မြို့မှာနေထိုင်တဲ့အသက်33နှစ်အရွယ်အမျိုးသမီးတဦးကပြောပါတယ
်သမှုရင်ဆိုင်နေရတဲ့အချိန်ပေါ့နော်ဒီလိုပွဲတွေပေါ်လာပဲဆိုတော့အဲ့မအာရုံလွဲတာလို့လည်းအများတဲ့လုံနေကြပဲဟာဒီစစ်တပ်ကအဲ့လိုမျိုးအရင်တော့အခြေအနေတွေမှာလည်းဒီလိုမျိုးပဲလုံနေတာပဲအဲ့လိုပဲယူဆရတာပေါ့သူစန္ဒအစ်မြန်လို့ဘယ်လိုလုပ်ထင်ပါပြည်သူအကုန်လုံးဆိုရင်ကျမတို့လည်းပါမှာပေါ့ဟုတ်တယ်မလားဒီလိုစန္ဒဘုံကမရှိဘူးဘယ်သူမှမရှိဆိုမဲ့တစုတဝေးရတော့ရှိတယ်ရှိမှာပေါ့အဲ့ဒါကြောင့်မို့လဲဒီလှုပ်ရှားမှုတွေကိုသူတို့ကပွဲလာပြီဆိုပွဲလာပြီဆိုဖျားကင်းဖို့တော့သူတို့ကစောင့်နေရတယ
်မပါတာကိုသမရဦးသိန်းစိန်အစိုးရလက်ထက်2023ခုနှစ်မှာစတင်ဖွဲ့စည်းခဲ့တာဖြစ်ပြီးလေးနှစ်အတွင်းနာမည်စွန်းနဲ့ကြော်ကြားခဲ့တာကြောင့်အစိုးရအမျိုးပါတာသဒ္ဒနာဆောက်ရှောက်ရေးအဖွဲ့မပါတာကို2019ခုနှစ်မှာဖြတ်သိမ်းခဲ့တာလည်းဖြစ်ပါရင်မပါတာဟာဗုဒ္ဓဘာသာကိုအခြေခံတဲ့အမျိုးသားရေးဝါဒကိုအဓိကလက်ကင်ထားကနိုင်ငံရေးအရာတိုက်ရိုက်ပါဝင်ခြင်းမရှိဘူးလို့ဆိုပေမဲ့လည်းအုတ်ချုပ်သူလူဒန်းစားနဲ့ဤကတဲ့ဆက်ဆံရေးရှိခဲ့ပြီးမူဝါဒပိုင်းဆိုင်ရာပြောင်းလဲမှုတွေကိုဖိအားပေးနိုင်ခဲ့ပါတယ်ဒေလက်ဒေတာတွေမှာမြို့ပြတွေမှာဘာသာရေးအစွဲကြီးသူတွေအပေါ်မှာလည်းအဆိုပါအဖွဲ့ဟာဩစာညောင်းတယ်လို့ဘာသာရေးအခမ်းအနားတွေတရားပွဲတွေကနေတစ်စိသူတို့ရဲ့အယူဝါဒတွေကိုဖြန့်ဝေကလူတို့ရဲ့စိတ်ခံစားချက်တွေကိုပြိပခအသွင်ပြောင်းအောင်လှုပ်ဆောင်နိုင်ခဲ့ပါတယ်။မပတသမိုင်းမှာအထင်ရှားဆုံးသောဆောင်ရွက်ချက်ဟာမျိုးစားဥပဒေ၄ရပ်ကိုအတည်ပြုနိုင်ဖို့ဖိအားပေးခဲ့တာဖြစ်ပါတယ်။ မပါဒရဲ့အဓိကကောင်းဆောင်ဖြစ်တဲ့ဥဝိယသူဟာ Time Magazine ရဲ့မျက်နှာဖုံးမှာ The Face of Buddhist Terror လို့ဖော်ပြခံခဲ့ရပြီးသူ့ရဲ့ပြင်းထန်တဲ့ဟောပြောချက်တွေဟာလူမျိုးရေးပြပကအသွင်ဆောင်တဲ့အမှုစကားတွေအဖြစ်ကဘာကသတ်မှတ်ထားကြပါတယ်။2015ခုနှစ်မှာကိုကိုရဘာသာကူပြောင်းခြင်းဆိုင်ရာဥပဒေတလင်တမယာစနစ်ကျင့်သုံးခြင်းဆိုင်ရာဥပဒေစတဲ့မျိုးစားဥပဒေ၄ရပ်ကိုလွတ်တော်မှာအတည်ပြုနိုင်အောင်ဆောင်ရွက်ခဲ့ခြင်းဟာသူတို့ရဲ့အကြီးမားဆုံးသောအောင်ပွဲဖြစ်ပါတယ်။2018ခုနှစ်မှာမပါဒဖြတ်သိမ်းခံခဲ့ရပြီးတဲ့နောက်မပါဒအဖွဲ့ကိုအမည်ပြောင်းရည်တည်ဖို့အတွက်အမျိုးဘာသာတာသနာဆောက်ရှောက်ရေးဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းကိုအမျိုးသားရေးလှုပ်ရှားသူတွေကထပ်မံထူထောင်ခဲ့ပေမဲ့လည်းရေရှည်မရည်တည်နိုင်ခဲ့ပါဘူး။ဥဝိယသူလူမျိုးကောင်းဆောင်တွေရဲ့လူမျိုးရေးပြပခဖြစ်အောင်လှုပ်ဆောင်မှုတွေကြောင့်2012နဲ့2018ခုနှစ်တွေမှာလူမျိုးရေးဘာသာရေးအခြေခံတွေဖြစ်ပွားခဲ့ပြီးလူပေါင်းများစွာတည်ဆုံခဲ့ကရိုဟင်ဂျာ9သိန်းကျော်နေရဲဆုံးခွာခဲ့ရပါတယ်။အခုအခါမှာတော့သူတို့ဟာအဆိုပါပြပခတွေကိုပြန်လည်အသက်သွင်းဖို့28ရက်နေ့မှာ ICJ ရောက်မြန်မာကိုယ်စားလှယ်အဖွဲ့ကိုထောက်ခံပွဲလို့ခေါင်းစဉ်တက်ထားတဲ့ရိုဟင်ဂျာစန့်ကျင်လှုပ်ရှားမှုကိုပြုလုပ်ဖို့ကြိုးပမ်းနေပြီဖြစ်ပါတယ်။ဇန်နဝါရီ28ရက်နေ့မှာလုံမဲ့စုဝေးပွဲမှာဥဝိယသူမပါပေမဲ့ဥဝိကူကူလက်မြို့ချစ်မြန်မာရဟန်းတော်များတမကရန်ကုန်ဥက္ကဋ္ဌဖြစ်သူဥညာဏဓမ္မနဲ့အတွင်ရမှုဖြစ်သူဥတုစိတ်တာတို့ဥဆောင်မှဖြစ်ပြီးသူတို့သုံးဦးစလုံးဟာလည်းအရင်ကတည်းကလူမျိုးရေးပြပခဖန်တီးသူတွေအဖြစ်နာမည်ကျော်ကြားခဲ့သူတွေဖြစ်ပါတယ်။ဥဝိကူကူလက်ဟာမြို့ချင်းမြန်မာရဟန်းတော်များတမကနဲ့နီနီကက်ကက်ရှိသူဖြစ်ပြီးစစ်တပ်ထောက်ခံရေးပွဲတွေကိုအစဉ်တစိုက်ဦးဆောင်လုပ်သူလည်းဖြစ်ပါတယ်။မြို့ချင်းမြန်မာရဟန်းတော်များတမကရန်ကုန်ဥက္ကဋ္ဌဦးညနာဓမ္မနဲ့အတွင်ရမှုဦးတူစိတ်တာတို့ကတော့မဘာသာရဲ့အမာခံနောက်လိုက်တွေဖြစ်ကြပြီးသူတို့ဟာဘာသာရေးဝတ်စုံကိုအကအကွယ်ယူပြီးလူမျိုးရေးမုန်တီးမှုတွေကိုဘာသာရေးအသွင်ပြောင်းပြီးဝါဒဖြန့်လည်ရှိပါတယ်။ဦးဝင်းကူကူလန်ဦးညနာဓမ္မနဲ့ဥတုစိတ်တာတို့သုံးဦးစလုံးဟာ2018ခုနှစ်အတွင်းကရန်ကုန်မြို့တာကေရမြို့နယ်အတွင်းကအစ္စလမ်စာတင်ကျောင်းတွေကိုပိတ်ပင်မှုလှုပ်ရှားမှု2024ဖေဖော်ဝါရီ1ရက်အတန်တိတ်တပိတ်ကိုတံပြန်ဆန္ဒပြပွဲဆရာတွေကိုဦးဆောင်ခဲ့ကြသူတွေလည်းဖြစ်ပါတယ်။ဘာသာရေးအစွန်းရောက်သူတွေနဲ့အမျိုးသားရေးဝါဒကိုအစွန်းထွက်ယုံကြည်သူတွေကအဲ့ဒီမဘာသာအဖွဲ့ကိုနိုင်ငံရဲ့ဗုဒ္ဓဘာသာတာသနာကိုကာကွယ်သူတွေအဖြစ်ရှုမြင်နေကြပြင်မဲ့ပညာတတ်လူငယ်တွေနဲ့ဒီမိုကရေစီလိုလားသူအများစုကတော့မဘာသာကိုစစ်တပ်လက်ကင်တို့အဖြစ်သဘောထားကြပါရဲ့အထူးသဖြင့်လက်ရှိမြန်မာနိုင်ငံရဲ့စီးပွားရေးပြက်ကိန်းနဲ့စီရီအကျက်တဲတွေဖြစ်နေချိန်မှာအခုလိုမျိုးလူမျိုးရေးလှုပ်ဆော်မှုတွေပြုလုပ်တာဟာလူတို့ရဲ့အာရုံကိုလွှဲပြမှုပြုလုပ်တာဖြစ်တယ်လို့ပြည်သူအများစုကရှုမြင်နေကြပါရဲ့ရန်ကုန်မြို့မှာနေထိုင်တဲ့အသက်32နှစ်အရွယ်အမျိုးသမီးကတော့ဒီလိုမျိုးလှုပ်ဆောင်မှုတွေမှာပြည်သူတွေအနေနဲ့နစ်မြောမသွားဖို့လိုအပ်တယ်လို့သူကဆိုပါတယ
်မျိုးဆက်တဲ့အနေဒီအနေလူငယ်တွေနေတာဒီလိုမုန်းစကားတွေကိုမယုံကြပါနဲ့လို့ဒါတွေကိုယ်ကောင်းနဲ့ကိုယ်စဉ်းစားပါတော့ဒါပေမဲ့ကျမတို့လည်းဟိုဘက်မှာဖြစ်တဲ့ဥစ္စာတွေကိုမြင်ရတာမဟုတ်ဘူးဒါပေမဲ့တစ်ခုတည်းကိုပဲပြောတဲ့တေးဦးတယောက်ကပြောတဲ့စကားကိုလည်းနားထောင်ပြီးတော့လည်းယုံလို့မရဘူးဟုတ်တယ်မလားဟိုတက်တယ်ဖြစ်တယ်ဆိုတော့ဘယ်သူပဲသူ့ကိုပဲလှုပ်လို့ကောင်းတဲ့အလုပ်မဟုတ်ဘူးဒီလိုကိုအဲ့လိုမျိုးပါနော်ဟိုတက်တဲ့လူကိုလည်းမထောက်ခံဘူးအဲဟိုအတက်ခံရတဲ့လူတွေဘက်ကလည်းအားပေးတဲ့လူလည်းမဟုတ်ဘူးပေါ့အဲ့လိုမျိုးအခုချိန်မှာတော့လူတွေကတော့အုံနောက်ရှိနေပါပြီအရင်တော့ကလို့တော့သူတို့ပြောသလိုယုံနေမှာမဟုတ်ဘူးလေယုံကြည်မယ်လို့တော့မထင်ပါဘူ
းလာမယ့်ဇန်နဝါရီ28ရက်နေ့မှာမပါတာအမိပြောင်းအဖွဲ့ရီဟာရွှေတကုံစီတီအရှိတ်ဘက်မုံကျေးတုံဖျားရှိမှာနေ့လယ်မိုးလယ်နှစ်နာရီမှာစတင်စုဝေးကြမှာဖြစ်ပြီးအဲဒီကနေတဆင့်ဦးထောင်ဘူအဝိုင်းကိုချက်ကရန်ကုန်မြို့လေကောင်ကိုချီတက်ကြမယ်လို့သိရပါတယ်။အဆိုပါလှုပ်ရှားမှုဟာရိုးရှင်းတဲ့ဆန္ဒပြပွဲတစ်ခုမဟုတ်ဘဲမြန်မာလူအဖွဲ့အစည်းတွေအမုန်းတရားကိုပြန်လည်မျိုးစေ့ချတာဖြစ်ပြီးနိုင်ငံတဝန်စစ်မီးတောက်နေချိန်မှာဘာသာရေးစစ်မျက်နှာအသစ်တစ်ခုထပ်မံဖွင့်လှစ်ခြင်းဟာတိုင်းပြည်အတွင်းအနေအကျင်းမှရဲ့ကစားပွဲတစ်ခုဖြစ်လာနိုင်တယ်လို့နိုင်ငံရေးလှစ်လာတုံးသက်သူတွေကဆိုကြပါတယ်။
SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါသလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ SBS မြန်မာပိုင်း Facebook ကို Like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ် SBS Bemis ကို Facebook မှာ share ချနိုင်ပါတယ်ရှင်
ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ